ဝေးလံခေါင်းတည်တဲ့နာဂဒေတာလဟေမျိုးအတွင်းကကြေးရွာတွေမှာနှက်ကိုကြွယ်တဲ့ဒေတာခံရွာသားတွေဟာမတူညီတဲ့နီလန်းနှစ်သွယ်နဲ့စေဝါကုသမှုခံယူနေကြပြီဖြစ်ပါတယ်။ပြင်ပကမ္ဘာနဲ့ထိစပ်မှုနည်းတဲ့ဒီဒေတာတွေမှာရိုးရာကူထုံးတဲ့စေကုသမှုတွေအကြားစေတနာဝန်ထမ်းခေပေါ်စေကုသပေးသူတွေလည်းရှိနေတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရခင်ဗျာ
။ထံပြီးလို့မိသားစုဟာအိန္ဒိယနယ်စပ်လဟေမြို့နယ်အတွင်းမှာရှိတဲ့ဆပ်ပလောရှောင်းနာဂမျိုးနွယ်စုတွေကြမှာရိုးရာကုထုံးနဲ့စေကုသပေးလာတာမျိုးဆက်ပေါင်းများစွာကြာလာခဲ့ပါပြီ။စကိုင်းတိုင်းအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့လဟေမြို့နယ်အတွင်းမှာကောင်းဖြတ်တတ်တဲ့အစဉ်အလာကိုဆက်လက်ကျင့်သုံးနေသူတွေရှိနေသေးတယ်လို့သတိဆန်တဲ့နှက်ကိုကွယ်မှုတွေလည်းရှိနေသေးဖြစ်ပါတယ်။ဒါပေမဲ့အသက်24နှစ်အရွယ်ထံပီးဟာမိခင်ဖြစ်သူကနတ်ဆရာမဖြစ်ပေမဲ့ခေတ်ပေါ်ကျမရေးဆောင်ရှားမှုတင်နန်းတက်နေပြီးဆိုင်ကယ်နဲ့ဆေးလိုက်လံကုပေးနေတဲ့ကျမရေးဝန်ထမ်းတွေရဲ့အကူအညီနဲ့သူတို့ရွာမှာခေတ်ပေါ်ဆေးပညာနဲ့ကုသပေးနိုင်ဖို့ကြိုးစားနေသူဖြစ်ပါတယ်
။သူတို့ကမျိုးဆေးရင်တောက်တယ်ဆရာဆေးရင်တောက်တောက်လို့ရှိရင်ဆေးတောက်လို့မတက်တာဘူးဆိုရင်လည်းနတ်ဆရာမတွေနဲ့လူမပြအဲ့လိုမျိုးပဲလုပ်တာပဲရှိရဆရာ
။ထံပီးရဲ့အမေဂျန်ကွန်းကတော့သူတို့ရွာနဲ့တနေ့လောက်လမ်းလျှောက်သွားရတဲ့နေရာမှာရှိတဲ့ဆေးရုံမှာခနာကိုရောင်ကိုင်းနေတာကြောင့်ဆေးသွားကုပြီးမတက်တာလို့ပြန်ရောက်လာတဲ့အမျိုးသားတဦးရဲ့ဝေဒနာပြောက်အောင်ကုသပေးလိုက်နိုင်တဲ့အကြောင်းနာကလို့ပြောပြပါတယ
်။ဒီနေအကျဉ်းစုဖို့ဆိုရလလမ်းမှာဒီဇာနီထားမှန်းတဲ့တဲ့ဒီဇာနီထားမှန်းခါလို့
အဲ့လူနာရဲ့ဝိညာဉ်ကိုကျမတို့ကတော်ရဲကနေပြန်ခေါ်ယူပြီးတော့ကြက်တကောင်ကိုပူဇော်လိုက်တော့မှအဲ့လူနာကတက်တာသွားတာပါ
ဒုတိယကမ္ဘာစစ်ပြီးမှဗြိတိရှ်တွေကအနာဂတ်လူမျိုးတွေကိုအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားမှာနှစ်ပိုင်းခွဲထားခဲ့တာပါမြန်မာဘက်ခြမ်းမှာရှိနေတဲ့အနာဂတ်မျိုးနွယ်စုတွေရဲ့ဒေသတွေဟာဖွံ့ဖြိုးမှုနောက်ကျလွန်းနေတာကြောင့်ပြည်မနဲ့အဆက်အသွယ်မရှိသလောက်ပြတ်လတ်နေပါတယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတဲကမြို့နယ်၃မြို့နယ်ထဲမှာတစ်ခုအပါဝင်ဖြစ်တဲ့လဟေမြို့နယ်ကနေဒီရွာကိုရောက်နိုင်ဖို့တောင်တက်မော်တော်ဆိုင်ကယ်နဲ့ရက်အတန်ကြာသွားယူရပါတယ်။မိုဘိုင်းဖုန်းသုံးနိုင်ဖို့ဆိုတာကတော့ဘလို့မှမဖြစ်နိုင်တဲ့ကိစ္စပါ။ကျေးရွာ၅ရွာမှာ၂ရွာသာလျှက်စင်ပြီးရတယ်လို့ကျေးရွာ၅ရွာမှာ၁ရွာသာအစိုးရကဖွင့်ပေးတဲ့ကျန်းမာရေးစောင့်ရှောက်မှုဌာနရှိပါတယ်။ဒီကွာဟမှုတွေကိုချိတ်ဆက်ပေးနိုင်ဖို့အတွက် Medical Action မြန်မာ MAM အဖွဲ့ကဒီဝေးလံခံပြတဲ့ဒေတာတွေကိုမော်တော်ဆိုင်ကယ်ခြေလျင်ဒါမှမဟုတ်မော်တော်ဘုတ်တွေနဲ့အရဲစွန့်သွားရောက်ကူညီပေးနေပါတယ်။ဒီနာကဒေတာတွေခွင့်မှာရှိတဲ့ကျေးရွာပေါင်း295ရွာမှာတရွာကိုတယောက်ကျမကြီးတင်နန်းပေးထားပြီးသူတို့အနေနဲ့အကြိုက်ခဲပြောက်ဆေးဓာစာစတဲ့အခြေခံဆေးဝါးဖြန့်ချီရေးအပါအဝင်အဲ့ဒီတဲ့ပို့အရေးပါတဲ့ TV နဲ့ငက်ဖြားရောက်ကရှိမရှိစစ်စစ်နည်းတွေကိုပါအမေရန်ဖွဲ့ကတင်ချပို့ချပေးထားပါတယ်။တို့လော်ရွာကအသက်30အရွယ်မောင်တောင်ထိုက်ကတော့စစ်စစ်ပြီးတဲ့အချိန်မှာသူ့မှာ TV ရောကမရှိဘူးဆိုတဲ့အတွက်စိတ်ချမ်းသာရာရသွားပါတယ
်။မဆဲအောင်ဆဲခံတော့ဘောလဲကိုယ်ကလည်းဒါစံကေကလည်းကိုယ်မှလည်းမရှိပြီးတော့ကေဒီငါဘောလဲကိုယ်ဧကထေကအဆိုင်ဘောလဲမရှိ
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရဆင်းရဲနွမ်းပါပြီးဝေးလံခေါင်ဖျားတဲ့ဒီလိုဒေသတွေမှာအခုလိုလိုက်လံစေကုသပေးနေတဲ့ကျေးလက်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တွေကြောင့်မြန်မာနိုင်ငံမှာ2010နဲ့2018ခုနှစ်တည်းအကြာငှက်ဖျားယောဂါဖြစ်တဲ့နှုန်း90ရာခိုင်နှုန်းလောက်ကျသွားတယ်လို့ဆိုပါတယ်ဒါပေမဲ့နာဂဒေတာတွေဟာသွာလာဆက်သွယ်ရေးအတွက်ပိုပြီးခက်ခဲတဲ့ဒေတာဖြစ်တယ်လို့ဒီဒေတာမှာဆေးလာကုပေးနေတဲ့ MAM ကျန်းမာရေးအဖွဲ့ကဒေါက်တာဇော်မင်းလေးကပြောပါတယ
် Language Transportation and the Zero Telecommunication are the
major ဒါကတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးကလုံးဝမရှိသလောက်ဖြစ်နေတဲ့အတွက်ဒါကအကြီးမားဆုံးစိန်ခေါ်မှုပ
ါဒီစေတနာဝန်ထမ်းကျန်းမာရေးအဖွဲ့အနေနဲ့သူတို့သွားတဲ့ဒေတာတွေမှာကျန်းမာရေးအရာတာမန်ဖြစ်ရိုးဖြစ်စဉ်နဲ့ထူးခြားတဲ့တင်္ဂနာလိုယောဂါတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်ဒါအပြင်ဗိုက်တာမင် D အားနည်းတဲ့အတွက်အရိုးအားနည်းတဲ့ယောဂါဖြစ်ပြီးခန္ဓာကိုယ်ထွားကျမှုကိုအဟန္တာဖြစ်စေတဲ့ပြဿနာတွေလည်းတွေ့ရတယ်လို့ဆိုပါတယ်။သူတို့သွားတဲ့ဒေသတွေမှာလမ်းမလျှောက်နိုင်တဲ့လူငယ်အများအပြားတွေ့လာရတာကြောင့်ဒီပဟေဒီကိုအဖြေရှာနိုင်ဖို့ MAM အနေနဲ့စစ်တမ်းကောက်ယူပြီးသုတေသနပြုနေတယ်လို့ဒေါက်တာဇော်မင်းလေးကပြောပါတယ်။ဒီတော့တွင်ဂျန်ကွန်းလိုမိယိုဖလာနတ်ဆီယာမအလုတ်လှုပ်ရှားသူတဦးအနေနဲ့အသက်အရွယ်ကြီးရင်လာပြီးဖြစ်တာကြောင့်မျက်လုံးကလည်းမကောင်းတော့တာအပြင်သမီးဖြစ်သူထံပိကလည်းခေပေါ်ဆေးပညာကိုလေ့လာသင်ယူနေတာကြောင့်သူကိုယ်တိုင်လည်းဒီခေပေါ်ဆေးပညာကိုတဖြည်းဖြည်းလက်ခံလာနေပြီးပညာတတ်တဲ့သူလူနာတွေကိုဆေးကမ်းမှာသွားပြဖို့တိုက်တွန်းပေးနေတယ်လို့ပြောပါတယ်ခင်ဗျာ
ဝေးလံခေါင်တည်တဲ့နာဂဒေတာမှာခေပေါ်ဆေးဝါးကုသမှုတွေရှိလာတဲ့အကြောင်းကိုဇော်ဝင်းလိုင်ပြောပြသွားတာပါ